Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဒေါ်နယ်ထရန့်ရဲ့တယ်လီဖုန်းပြောဆိုမှုတွေကိုခိုးယူနှားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်သမ္မတဟောင်းဘရက်ကိုဘားမားကညှင်းဆိုထားပြီးသမ္မတထရန့်အစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုဒီကနေ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေပါပြီ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့နှစ်ပတ်လည်လွတ်တော်ညီလာခံကိုဒီကနေ့စတင်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိုင်းနိုင်ငံကရွှေ့ပြောင်းမြန်မာအလုတ္တမန်ဦးရဲ့လက်ကျွန်းလူတက်မှုအတွက်စီစဉ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နားဆင်ရမှာက
နောက်ဆုံးတင်ရတော့ကျွန်တော်တို့အယူကံတင်မယ်အချက်24ချက်တင်မယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အားသာပြအားနဲ့ပြန်ပြီးတော့တုံ့ပြန်မယ်အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်ကော်မတီမှာဘယ်လိုပါမလဲဆိုတော့
နိုင်ငံတော်သမ္မတရုံပြောခွင့်ရဦးစိုးထေးပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှကြားကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်ပေးတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုညင်ဝင်းအောင်တို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်မှုညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကညင်းဆိုထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတော့တစုံတရာမတုံ့ပြန်သေးပါဘူးနယူးယောက်မြို့မှာရှိတဲ့ထရန့်တာဝါကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘားမားကခိုးပြီးနှားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကတဆင့်ဆွဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါမစ္စတာထရန့်ရဲ့ဆွဆွဲချက်တွေအလုံးဟာလုံးဝမှားယွင်းပါတယ်လို့ပြောခွင့်ရကပြောပါတယ်။ဘလို့သက်တည်းအထောက်အထားပေါ်အခြေခံပြောဆိုတယ်ဆိုတာကိုတော့ထရန့်ကထုတ်ဖော်ပြောဆိုတာမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူး။ဒါပေမဲ့မစ္စတာထရန့်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာ1984ခုနှစ်ကသမ္မတရစ်ချတ်နစ်ဆင်ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံမျိုးပုံစံမျိုးဆက်ဆံရေးသားဖော်ပြထားတာပါတရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာအိုဘားမားအစိုးရဖွဲ့တဲ့ကဘေးရာရှိကမှာဝင်ရောက်ဆွတ်ဖက်ခဲ့တာမရှိတဲ့အကြောင်းဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကေဗင်လူးယစ်ကပြောပါတယ်သမ္မတအိုဘားမားဒါမှမဟုတ်လဲသမ္မတအိမ်ပြတော်အရာရှိတဦးကနေအမေရိကန်နိုင်ငံသားတွေအပေါ်စောင့်ကြည့်ဖို့အမိန့်ပေးခဲ့တာမျိုးလည်းမရှိဘူးလို့ပြောခွင့်ရကကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်ရှင်
တာလီဘန်ရဲ့ညဘက်တိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်လူညုံရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးသွားကြောင်းမြောက်ပိုင်းကွန်ဒုစ်ခရိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီခရိုင်ရဲ့မြို့တော်ကွန်ဒုစ်ကလူညုံရေးစခန်းတစ်ခုကိုတောင်းကျမ်းသူတွေအင်းနဲ့အားနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးသွားတာလို့ခရိုင်ရဲမှူးကြီးအဗ်ဒဲဟာမစ်ကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုအတွင်းလက်နက်တွေနဲ့အခြားဆင်းလက်နက်ဆိုင်ရာပစ္စည်းတွေသိမ်းဆီးသွားတယ်လို့တာလီဘန်သဘုံတွေရဲ့ပြောခွင့်ရကပြောပါတယ်။ဒီတော်အတွင်းကွန်ဒုစ်ခရိုင်အီမန်ရှာဟိဘ်ဒေတာမှာစနေနေ့ညကလေကြောင်းတိုက်ခိုက်မှုတွင်တာလီဘန်အနည်းဆုံး18ဦးသေဆုံးသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေပါတယ်မိုဆူးမြို့အနောက်ပိုင်းကခြေရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာအီရတ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ရာသီဥတုဆိုးရွားတာကြောင့်ဒီရက်ပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့ပါတယ်တိုက်ပွဲတွေကြောင့်နေစဉ်ဆိုးစလို့အရက်သားထောင်နဲ့ချီထွက်ပြေးနေကြရပါတယ်အစွန်းရောက်တပ်ဖွဲ့တွေကအီရတ်နိုင်ငံတွင်ကအရေးပါတဲ့နောက်ဆုံးမျိုးပြဲဧရိယာကိုထိန်းချုပ်ထားနိုင်ရေးကြိုးစားတဲ့အနေနဲ့အပြင်းအထန်ခုခံနေကြတာကြောင့်ထိုးစစ်တွေစခဲ့ခြင်းကတည်းကဆိုရင်အစ္စလာမ်ရဲ့အစွန်းရောက် IS တို့ရဲ့ခုခံမှုတွေပြင်းထန်လာတယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောဆိုကြပါတယ်။မိုဆူးမြို့နောက်ပိုင်းကိုတော့ဖေဖော်ဝါရီလ19ရက်နေ့ကစပြီးတော့ထိုးစစ်ဆင်ခဲ့တာပါလေ့ကျင့်ရေးနဲ့အချက်အညာပေးရတဲ့အတွက်အီရတ်နိုင်ငံမှာတာဝန်ချထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေရဲ့မိုဆူးမြို့တွင်ထိုးစစ်တွေကိုကူညီပေးနေတာဖြစ်ပါတယ်။မိုဆူးမြို့အရှေ့ပိုင်းကိုတော့အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တဲ့ထိုးစစ်တွေနဲ့ဒီနှစ်အစောပိုင်းမှာအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နှံခဲ့တာဖြစ်ပါတယ်။
အမောစကားနဲ့အမွန်တရားလွှမ်းခြုံတဲ့ဥပဒေတွေပေါ်ဆောရကတည်နိုင်မှုအတွက်အစ္စလာမ်ဘာသာရေးကျောင်းကကျောင်းသားတွေဟာပြီးခဲ့တဲ့သတင်းပတ်တွေကြားရတဲ့မွတ်စလင်များနေမှာပြည်နယ်လွှတ်တော်အမတ်တူကိုအိုကလာဟိုမာပြည်နယ်လွှတ်တော်အဆောက်အအုံမှာတွေ့ဆုံခွင့်ရဖို့မျှော်လင့်ခဲ့ကြပါတယ်။မတ်လ2ရက်ကြာသပတေးနေ့ကိုအိုကလာဟိုမာပြည်နယ်မှာမွတ်စလင်အတိုင်းအဝိုင်းအတွက်မွတ်စလင်များနေဆိုပြီးတည်တံ့သတ်မှတ်ထားတာပါ။တမန်တော်မိုဟာမက်ဟာဒိဋ္ဌမိစိမိစာဒိဋ္ဌိတွေကိုတတ်တဲ့လူလားခရီးရန်နဲ့ဂျူးတွေကတော့သူ့နဲ့သဘောထားဆန့်ကျင်တဲ့ဒါဝူတင်သဘောတူပါသလားစတဲ့အလားတူရေးဖြည့်မိကွန်းအတော်များများကိုအဲ့ဒီပြည်နယ်လွှတ်တော်အမတ်ရုံးမှာကျောင်းသားတွေကိုမိခဲ့ဘူးတာပါနိုင်ငံထဲမှာအစ္စလမ်ဘာသာဟာကင်ဆာလိုအမြင့်တွင်နေတာမို့ဒါကိုဖျက်ပစ်တင်တယ်ဆိုပြီးပြောခဲ့တဲ့ Republican လွှတ်တော်ကိုယ်စားလှယ် John Bennett ကို Oklahoma ပြည်နယ်တူဆာမြို့ငင်းငယ်ရေးတိတ်ပံကျောင်းသားတွေကကျောင်းသားပြည်နယ်မှာတွေ့ခွင့်မရခဲ့ပါဘူးအဲ့ဒီမေကွန်းတွေကိုကိုရန်ကျမ်းနဲ့အခြားအစ္စလမ်ပြဋ္ဌာန်းစာအုပ်တွေပေါ်အခြေခံပြီးသူကမေးခဲ့တာလို့သတင်းစာတစ်စောင်ကိုပြောပါတယ်။တီယူတန်ပြီးအမုန်းတရားတွေပါတဲ့ဒီလိုစော်ကားတဲ့မေကွန်းမျိုးတွေလူတယောက်ကိုမမေးသင့်ဘူးလို့အိုကလာဟိုမာပြည်နယ်မှာရှိတဲ့ American Islam ဆက်ဆံရေးကောင်စီအကြီးအကဲအဒမ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖိုင်းတိုမီတာ24 kHz 1239ဖိုင်းတိုမီတာ25 kHz 11965ဖိုင်းတိုမီတာ32 kHz 9323ဖိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဖိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါလိမ့်ရှင်။ရှမ်းပြည်နယ်ကိုခိုင်မြို့နယ်အတွင်းကတက်မတော်နယ်ပြည်သူစစ်တွေအခြေစိုက်ရာပန်လော့စခန်းကိုမနေ့စနေနေ့ကတိုင်းရင်းသားလက်နက်ကိုင်အင်အား80လောက်အလစ်ဝင်ပြီးတိုက်ခဲ့တာကြောင့်စခန်းမှာတာဝန်ထမ်းဆောင်နေတဲ့တက်မတော်သားတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တို့ကြာဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာတက်မတော်နယ်ပြည်သူစစ်တွေအခြေစိုက်ရာကိုခိုင်မြို့နယ်ပန်လော့စခန်းကိုမနေ့စနေနေ့မနေ့အစောပိုင်းမှာအစိုးရရဲ့အစိုးကချင်လက်နက်ကင်တပ်ဖွဲ့ KIA နောက်တောင်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA ပူးပေါင်းအဖွဲ့ကတပ်ဖွဲ့ဝင်80လောက်မနေ့6နာရီမိနစ်20လောက်မှာအလစ်ဝင်တိုက်တာလို့သတင်းကဖော်ပြပါရယ်။တချိန်တည်းမှာပဲအနည်းအနာကတပ်မတော်စစ်ကြောင်းနေအခြေဆက်ရာရင်ခွဲတောင်စခန်းနဲ့နန့်ကင်တဒါလုံချုံကြီးစခန်းတို့ကိုတိုင်းသားလက်နက်ကင်ပူးပေါင်းအဖွဲ့ဝင်15ဦးစီလောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပစ်ခတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြပါရယ်။ဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့လက်နက်ကြီးကြီးက Oriental Highway Company Limited ရဲ့အလုပ်သမားတွေနေထိုင်ရာတဲဘော်ကိုကျရောက်ပောက်ကွဲတာကြောင့်လဲပြည်သူ၃ဦးဒဏ်ရာရတယ်လို့သတင်းမှာဖော်ပြပါတယ်။စနေနေ့ကတိုက်ပွဲတွေအတွင်တေဆုံးသူအရေအတွက်အတိအကျကိုတော့ထုတ်ပြန်မထားပါဘူးရှင်
။တရုတ်နိုင်ငံဘီဂျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကန်ကဆွေးနွေးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ကို 6.5 ရာခိုင်နှုန်းလောက်အထိတိုးချက်ကျင်တယ်လို့တရုတ်ဝန်ကြီးချုပ်လီခတ်ကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 6.5 ရာခိုင်နှုန်းကနေ 9 ရာခိုင်လောက်အထိကြီးမားထားခဲ့ပြီးဖွံ့ဖြိုးမှုနှုန်းက 6.9 ရာခိုင်နှုန်းရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးအကွေးဆုံးဖြစ်ခဲ့ပါတယ်။နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လေထုညဉ့်ညံမှုကိုရှော့ချနိုင်ရေးလို့ပို့ဝန်ကြီးချုပ်ကကတိပြုထားပါတယ်။လေထုညဉ့်ညံမှုဖြည့်ဆင်းရေးမှာအလုံးတာဝန်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရေထုညေထုညဉ့်ညံရေးကိုလည်းထိန်းချုပ်ကာကွယ်ရေးဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။သဘာဝပတ်ဝန်းကျင်ညဉ့်ညံမှုအန္တရာယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပို့ပြီးတိရှိနားလေလာတာကြောင့်လေတုညဉ့်ညမ်းစေတဲ့စက်ယုံတွေစွန့်ပစ်ပစ္စည်းတွေကိုမိရှုတဲ့စက်ယုံတွေတိဆောက်မှုတွေပေါ်နိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေတိုးလာခဲ့တာဖြစ်ပါတယ်
ဆိုမာလီယာနိုင်ငံမှာမိုးကောင်ရေချာဖြစ်မှုရဲ့အကျိုးဆက်တစ်ခုအဖြစ်ရေကနေတဆင့်ကူးဆက်တဲ့ယောဂါကြောင့်အမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်လူပေါင်း130ကျော်တို့48နာရီအတွင်းသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မနေ့စနေနေ့ကမြို့တော်မိုဂါဒီရှုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တဲ့ဟာဆန်အလီခါရီးယားကတေဆုံးမှုကိုကြေညာခဲ့တာဖြစ်ပြီး နိုင်ငံတွင်းလားနယ်ချီမိုးကောင်ရေရှားဖြစ်ပြီးတဲ့နောက်ပထမဆုံးတရားဝင်ဆင်းဆရာတွေလည်းဖြစ်ပါတယ်။ဆိုမလီနိုင်ငံသားတွေရောနိုင်ငံတကာအတိုင်းအဝိုင်းတို့အထူးတကားအရေးပေါ်အသက်အရွယ်တုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဆိုမလီယာနိုင်ငံမိုးကောင်ရေရှားထံကိုအဆိုအဝါဆုံးခန့်စားနေရတဲ့တိမ့်နယ်ချီတဲ့လူတို့ကိုအသက်အကူအညီတွေပေးဖို့နိုင်ငံတကာရွှေပြောင်းအခြေချသူများအဖွဲ့ကအမေရိကန်ဒေါ်လာ 24.6 တန်တောင်းခံထားပါတယ်ရှင်။
မြောက်ကိုရီးယားအစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေနဲ့အတူတောင်ကိုရီးယားနိုင်ငံဘက်ကထွက်ပြေးခိုးလွန်လာသူတွေကိုအမေရိကန်ဒေါ်လာ9သိန်းနီးပါးစုကြေးချိမြင့်သွားဖို့ဥပဒေကြမ်းတရက်ပြဋ္ဌာန်းနိုင်ရေးကိုတောင်ကိုရီးယားလွှတ်တော်မှတ်တွေပြင်ဆင်နေကြပါတယ်။ဒီလိုလျှို့ဝှက်သတင်းတွေနဲ့အတူမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေကိုလက်ရှိပေးနေတဲ့စုငွေထက်၄ဆပိုပေးမှဖြစ်ပါတယ်။လောစင်မှာတော့စုကြေးငွေဟာဒေါ်လာ2,100,000လောက်ရှိတယ်လို့တောင်ကိုရီးယားအစိုးရကိုကိုးကားပြီးယွန်ဟပ်ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝဲအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်လိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေနဲ့အရင်စပါမယ်ရှင်ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထက်အတည်ပြုလိုက်ပြီးတဲ့နောက်နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်နိုင်ဖို့လိတ်ကျွန်းလူသက်မှုအထူးကော်မတီတရအသစ်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံနဲ့သမ္မတကသမ္မတရုံးကတဆင့်ထားရိုက်ညွှန်ကြားထားပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာအသံအမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်များအကောင်စီနဲ့ပူးပေါင်းပြီးအယူခံထပ်ပြီးတော့တင်ဖို့ဆောင်ရွက်နေကြတယ်လို့သိရပါတယ်အသေးစိတ်မဆုမွန်ကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်သမ္မတရုံးကနေတဆင့်လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြည်လဲဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။လာဘန်းတင်ရတော့ကျွန်တော်တို့အယူခံတင်မယ်အချက်24ချက်တင်မယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့တုံ့ပြန်ရမယ်။အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကော်မတီမှာပြည်ပါမယ်ဆိုတော့အဲကော်မတီကတော့အခုသူတို့အဲ့ဖွဲ့တွေပါတယ်။တမ်းမကြီးကဥဆောင်မယ်။နောက်ကျွန်တော်တို့ဝန်ကြီးဌာနတွေကအလုပ်သမားကိစ္စဥပဒေရချမ်းညာတဲ့အတူတွေရှိတယ်။အဲ့အဖွဲ့တွေနဲ့အစိုးရရာကြီးကြီးနဲ့အဲ့လိုမျိုးပူးပေါင်းပြီးတော့ဖွဲ့ဖွဲ့မယ်။အဖွဲ့ဖွဲ့ပြီးတော့အခုပြည်ရဲ့ KNG ကမှာတရားခံရတဲ့အတွက်ဒီကဲကိုနောက်ဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာပုံပုံခေါင်းပေါ်အောင်ဘယ်လိုလုပ်မလဲဒီကော်မတီကိုပုံထီအောင်ဘယ်လိုဖော်မလဲဒါတွေကျွန်တော်တို့လုပ်မှာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတပြန်ကကြားရတဲ့အတွက်အထူးပဲစုံစမ်းကြည့်ရင်ကြီးတော့တည်ရတယ်ကိုနိုင်ငံသားတွေဒီဟာလဲတနိုင်ငံတော့လဲဆက်ဝင်လာတယ်တခြားကံတဲ့ပြည်ကြားတယ်ကျွန်တော်တို့တဲ့ပြည်စိုးပဲပေါ့နော်ဒီပြည်စိုးဖြစ်ရပြီမဲ့လို့အခုကျွန်တော်တို့ဒီတခုတိထားမှာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံထုံးတော်မူတိုင်းမှာကျွန်တော်ကြားမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရရဲ့အချုပ်အခြာအာဏာဒါကိုလည်းလေးစားရမယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလဲကျွန်တော်မြန်မာနိုင်ငံမှာလဲစက်မတော်အစိုးရဥစ္စာခဲ့တဲ့ကာလတွေရှိတယ်အဲလိုစက်မတော်တွေရဲ့သဘောတဘောဝါကအဲ့လိုဖိအားပေးတာမျိုးဆိုရင်ကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲ့တော့အကောင်းဆုံးနည်းလမ်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပုံမှာပဲ။နောက်ထိုင်းနိုင်ငံရဲ့တရားရုံးလုံထုံးလုံးနည်းနဲ့ကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲ။ဒါကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ဟုတ
်။လေကျိုးလူတက်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတရုံးကဥစားဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လည်ဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ်
။ရောစင်မှာတော့အင်္ဂလိပ်သမရာယုံကနေပြီးတော့ဆက်သွယ်ပြောကြလာပါတယ်။အဲ့တော့အဓိကပြောချင်တာကတော့အင်္ဂလိပ်အရင်တော့ကပန်းမကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တိုင်ယုံအထူးစုလိုက်ကော်မတီကိုပြန် renew လုပ်မယ်။ဖွဲ့ပြီးလို့ရှိရင်ဒီအဖွဲ့ကနေတိကျကလေးတွေကိုဘန်ကဝင်ပြင်းအောင်မှာသွားတွေ့မယ်တွေ့ပြီးလို့ရှိရင်အင်္ဂလိပ်ထိုင်းရှိနေမှကောင်းစီနဲ့တွေ့မယ်တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေအရကြာပြီးမဲ့အဖွဲ့တွေတွေ့မယ်ဒီလိုစဉ်းစားထားပါတယ်တိုင်ယုံအနေနဲ့ပြန်ပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်က
နောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတန်ယုံကဆိုတဲ့ဒီအချက်တွေပုံတည်ပြီးညွှန်ကြားချက်တွေဆောင်ပြီးတော့အငယ်တို့ဆက်ဆောင်ရွက်သွားဖို့ရှိပါတယ
်လူတက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိန်းသိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ယုံတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံမှုရှိတယ်လို့လည်းဦးအောင်မျိုးတန်ကပြောပါတယ
်အငယ်တို့နောက်ဆုံးပြည့်တဲ့အနေနဲ့တော့ခရီးနှစ်ဆုံးဆက်မိုက်ကောင်းပါတယ်ဒီလည်းနေကောင်းကြပဲအားလုံးအဲ့မဲ့ဟိုအင်္ဂလိပ်ဒီအမိန့်ဖတ်ပြီးနောက်ပိုင်းမှာမတွေ့ရတဲ့ဆက်မို့အဲ့ရအတော့ပြေကိုစီစဉ်နေရပါ။ကြံမြင်ပြောရမယ်၈ရက်နေမှာသွားတွေ့ကြည့်လိမ့်မယ်လို့ပဲအင်္ဂလိပ်သတ်မှတ်ထားပါတယ်။အကြံမြင်ပေါ့လေ။တိုင်ယုံအဖွဲ့အနေနဲ့နံပါတ်၁သွားတွေ့ကိုစဉ်းစားထားပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်ယုံအနေနဲ့လာတွေ့တယ်ဆိုတော့တောင်မိုကလီတွေကနိုင်ငံတော်ရဲ့အင်အားပါတယ်ကြောင့်မို့ပို့ပြီးတော့အားရှိတယ်မဖြစ်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာလိုအပ်လို့ရှိရင်လည်းမိကင်မျိုးပေါ်သွားမယ်။မလိုအပ်ဘူးဆိုရင်လည်းမိကင်မျိုးနောက်တိုင်းဆက်သွားပြေဖို့လည်းစီစဉ်ပေးပါမယ
်။မြမရွှေပြောင်းလိုတမထောင်တဲ့ချီအလုတ်လုတ်ကိုင်းနေတဲ့ဒီကော်တောင်ကျုံလို့ခေါ်တဲ့လိတ်ကျုံမှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့တုန်းကလူတက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူတက်မှုနဲ့ပတ်သက်လို့အလုတ်သမားအများအပြားစစ်ဆေးမှုခံခဲ့ရပါတယ်။အဲ့ဒီအထက်ကမှမြန်မာလူငယ်နှစ်ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုလူတက်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံကိုပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားလိုက်ပါတယ်။အယူခံဝင်တဲ့တရားရုံးကသူတို့ရဲ့အယူခံကိုပယ်ချခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအစ်မြင့်တရားရုံးကိုထက်အယူခံဝင်မှုပြင်နေကြတာဖြစ်ပြီးတကယ်လို့ဒီအယူခံကိုပယ်ချခဲ့ရင်တော့ထိုင်းဘီရင်မင်းမြတ်ထံအယူခံဆက်ဝင်ရမှာဖြစ်ပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာပါရှင်အခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်အလဲဖြစ်ပါတယ်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေဟာကချင်ဒေသမှာထွက်နေတဲ့ကြောက်စိမ်းနဲ့တခြားပြန်စားတထုတ်ယူသုံးဆွဲရေးကိစ္စနဲ့ဆက်စပ်နေပြီးဖားကန့်ဒေသမှာကြောက်စိမ်းတူးဖော်ခွင့်ကိုတရားဝင်ခွင့်ပြုထားပေမဲ့ကြောက်တူးဖော်ရေးကုမ္ပဏီတွေဟာမောင်ခူလမ်းကြောင်းကတဆင့်တရုတ်နယ်ဇက်ဘက်မှာရောင်းဝယ်မှုတွေလုပ်နေတယ်လို့ဒေသအတွင်းပြန်စားတထုတ်ယူသုံးဆွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုဖွံ့ဖြိုးရေးကူညီချက်ကကိုစားကြီးကပြောပါတယ်ကချင်ဒေသကပြန်စားတကိုအလွန်အကျွံထုတ်ယူနေပေမဲ့ဒေသခံတွေအကျိုးခံစားခွင့်မရှိဘူးလို့လည်းသူကဆိုပါတယ်မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံတဲ့ဝါရှင်တန် DC ခီးစဉ်အတွင်းကိုစားကြီးကပြောဆိုလိုက်တာပါကိုစားကြီးကို VOA ရုံးချုပ်မှာကိုညံဝင်းအောင်ကတည်တံ့တွေ့ဆုံမြင်မြန်ထားတာကိုမြမအရေးစီစဉ်မှာနားဆင်နိုင်ပါပြီရှင်
ဒါကြောင့်ကျွန်တော်တို့ VOA ကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးတည်တံ့ interview ခင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကိုစားကြီးအခုတစ်ခေါက်ပေါ့လေအမေရိကန်လာရောက်တဲ့ခီးစဉ်အတွက်မှာဒီကချင်ပြည်နယ်တိုင်းသားဒေသကဟာလားတရားစာတားနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဟိုလာရောက်တင်ပြလို့သိရတာပေါ့နော်။ဆိုတော့ဘယ်သူတွေနဲ့တွေ့ပြပြီးတော့ဟာလားဘယ်လိုအကြောင်းအရာတွေပြောပြလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီတစ်ခေါက်လာတဲ့အခါတော့အမေရိကန်အစိုးရဌာနဘာလို့ US State Department နဲ့တွေ့တယ်ဒီ Security Council သူဒီ Policy တွေပေါ့တော့တချို့ဒီနိုင်ငံရေး Policy တွေစီးပွားရေး Policy တွေချမှတ်တဲ့တချို့လူအကြံပြုတဲ့ဒီ Congress တွေက Senator တွေပေါ့နော်သူတို့နဲ့ကျွန်တော်တို့တွေ့ဆုံပြီးမှဒီလက်ရှိဖြစ်နေတဲ့တဘာဝတရားစာတအရင်အမြင့်နဲ့ပြဿနာပြိပခဆက်နွယ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွားပြောချင်းဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကမှဒီမြန်မာနိုင်ငံကိုပေါ့နော်သူတို့ပြည့်စစ်ကောင်းဆောင်ဟောင်းနေအပါဝင်တချို့ပုဂ္ဂိုလ်တွေကိုဟိုစီးပွားရေးပြစ်ဒဏ်ခံပေးဆို့မှုတွေအပြန်လဲရုပ်သိမ်းလိုက်တာရှိပါတယ်ခင်ဗျာဒီဟာဒီနဲ့ဒီကချင်ပြည်နယ်ကတရားစာတထုတ်ယူသုံးဆွဲမှုကိစ္စတွေနဲ့ကဆက်ဆံမှုရှိနေသလားခင်ဗျာဘယ်လိုမျိုးကြောက်အခုလိုမျိုးတင်ကြားပြစ်တာပါလဲ
ဟုတ်ကဲ့ပါဒါအများကြီးဆက်ဆက်တယ်ဗောနော်အခုအချိန်ပဲရှိတဲ့ခါဒီအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုမြန်မာနိုင်ငံအပေါ်မှာရုပ်သိမ်းလိုက်တဲ့အခါမှာသူတို့ရဲ့ဒီမြန်မာနိုင်ငံမှာယင်းနီမြုပ်နန်ဘူးကတခါတည်းတပြိုင်နက်ဆက်ဆက်သွားတယ်အထူးသဖြင့်အခုအချိန်မှာယင်းနီမြုပ်နန်မဲ့ခါတော့နိုင်ငံတော်တော်များများမှာအမေရိကန်အပါဝင်တခြားဆက်မှုကုန်ထုတ်လုပ်မှုကတိယင်းနီမြုပ်နန်မှုအခြေအနေမရှိဘူးပထမအဆုံးဒါ extractive industry ဆိုတဲ့ခါ3 4တဘာဝကျန်စာတာကိုထုတ်ယူတဲ့ဘိုင်းမှာဇောင်းပေးဖို့အခြေအနေရှိတယ်ဒါကြောင့်မို့ဒါအခုအချိန်ကတကယ်ကိုအမေရိကန်အစိုးရရဲ့ယင်းနီမြုပ်နန်မှုဟာဒီဟာတရားစာတာထုတ်ယူသုံးဆွဲမှုအခြေအနေကိုရင်အားပေးတင်တယ်နော်။လက်ရှိရင်းချမ်းရေးကိုအရင်ဦးစားပေးတင်မလား။နောက်ပြည်နိုင်ငံရေးပြဿနာကိုအရင်ဖြေရှင်းရမလားဆိုတဲ့ဟာမြန်မာနိုင်ငံအပေါ်မှာသူတို့ရဲ့မူဝါဒအချမှတ်တဲ့အချိန်မှာ တို့ရဲ့မူဝါဒကိုဘယ်လိုလမ်းစဉ်လုပ်မယ်ဆိုတဲ့အခါထည့်သွင်းစဉ်းစားနိုင်ဖို့ရန်ကျွန်တော်တို့အထောက်အကူပြုဖို့အတွက်ကျွန်တော်တို့ကလာရောက်တိုက်တွန်းတာပေါ့နော
်။ဟုတ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တလောတုန်းကလည်းဟလာဒီကချင်အထူးသဖြင့်ကချင်ဒေသမှာပေါ့နော်ဒီတယန်ဇာတာဒူးဖော်တဲ့လုပ်ငန်းတချို့ကိုယာယီရပ်ဆိုင်ထားတဲ့ဟာကြီးကျွန်တော်ကြားပါတယ်။အဲ့တော့အခုချိန်ထိတယန်ဇာတာဒူးဖော်မှုတွေကကချင်ပြည်နယ်တွင်းမှာလုံလုံလုံကျွကျွကိုလုံနေတဲ့အခြေအနေမျိုးရှိနေတော့မလား
တွတ်တွတ်ကိုလုံလုံကျွကျွလုံနေတဲ့အပိုင်းတွေရှိရဒါကျွန်တော်တို့ကတကယ့်ကိုအထင်းမှထိထိဝင်ဝင်လေ့လာစောင့်ကြည့်တဲ့အဖွဲ့ဆိုတော့ကျွန်တော်တို့အများကြီးတီးရတာပေါ့တချို့ဒီ company တက်တန်းကုန်တဲ့ဟာကိုတက်တန်းဆက်မတူပေးပဲနဲ့ဒီတိုင်းထားရဆိုတဲ့အပိုင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီ company တက်တန်းကုန်တဲ့ဟာပြောတဲ့ဟာအပိုင်းမှာ company တက်တန်းမကုန်တဲ့ company နဲ့ပူးပေါင်းမှဆက်ရံတရားတွေပူးပေါင်းတယ်သူတို့နေရာတွေမှာ license တရားတက်တန်းမကုန်တဲ့ဟာဒီပြန်ဆက်တူးနေတယ်အဲကြောင့်ပူမအင်အားပေါင်းပူကြီးသွားတာဆက်ရံတရားပူပေါင်းလိုက်တယ်အဲ့ဒီလုတ်ကွက်အရိယာတွေကိုပူပေါင်းလိုက်တယ်နာမည်ဒီကုမ္ပဏီနာမည်လည်းဇင်မကုန်တဲ့ဟာနဲ့ပူပေါင်းလိုက်တော့ပူမအင်အားကြီးတဲ့ဟာအာဆက်တဲ့ပစ်တူဖို့တော့ဒါကဒီတရားစာသားထုတ်ပြတုံးဆွဲတဲ့ခါရည်ရဆိုင်ရင်းမှာတိတိရောမှုမရှိဘူးလက်တွေ့မကြဘူးပေါ့အခုချိန်ကလည်းဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီတူးလို့ရတဲ့ဒီတရားစာသားတွေကရောအဓိကဘယ်လမ်းကြောင်းကနေဘယ်နိုင်ငံကိုရောက်သွားတာမျိုးလဲ
ဟုတ်ကဲ့ဒီအရန်ကောင်းတဲ့ဘေးကွန်းပါဒီကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံကအင်မတန်မှတဘာဝတရားစာသားထုတ်ပြတုံးဆွဲဖို့အခြေအနေပေါ်မှာရှုပ်ထွေးတဲ့ဟာတွေရှိတယ်ကျွန်တော်လည်းဒီဟာကိုပြောပြခြင်းနဲ့တရားဝင်တရားမဝင်ဆိုတဲ့ဟာနိုင်ငံတကာမှာတော့တရားဝင်ဆိုတာအစိုးရခွင့်မပြုလို့ရှိရင်ပါမစ်မပေးလို့ရှိရင်တရားမဝင်လို့ဆိုလို့ရတယ်မြန်မာနိုင်ငံမှာတရားဝင်ကုမ္ပဏီတွေလည်းသူတို့လည်းအားလုံးကအင်ပိုရီယမ်မှာတွားတင်နေဟာမဟုတ်ဘူးတရုတ်ပြည်နယ်ဆက်မှာတရားဝင်ကုမ္ပဏီတွေလည်းဒီအကြီးအကဲတွေနဲ့သူတို့အပေးအယူဒါနဲ့မို့လုပ်ယူမှာတွားရခါဒါတစ်ဖက်မှာအဖြစ်နဲ့ဒီ principle အခြေခံဥပဒေနဲ့အများကြီးဆက်ဆက်တွားတာဒါပြည်နယ်မှာရှိတဲ့လူတွေပဲတာမန်လူတွေပဲအဲဒီပိုင်ဆိုင်ခွင့်ကိုမရှိတာစီမံခန့်ခွဲပိုင်ခွင့်ကိုဒီရောင်းဝယ်ဖောက်ကားပိုင်ခွင့်လက်ဝယ်ထားရှိဖို့ကိုဥပဒေအရေးယူလို့ရတယ်တကယ့်ကိုဘဟုကလွတ်လိုက်တဲ့ပါမစ်ပေးလိုက်တဲ့လူတွေကအချင်းပြစ်တရားဝင်လို့လုပ်လို့ရတယ်ဒါပေမဲ့တရားဝင်ဆိုပေမဲ့လည်းသူတို့လည်းအားလုံးကတရားဝင်ပြန်မှအင်ပိုရီယာမှာပြမှအတိုင်းပြည်အတွက်အကျိုးအတွက်ဒီအခွင့်ဘန်ဒါကိုထည့်ယူတုံဆွဲတဲ့ဟာမဟုတ်ဘူးသူတို့လည်းအဲ့ဒီလမ်းကြောင်းနဲ့ပဲသူတို့လည်းနားလည်မှုနဲ့တရုတ်ပြည်ဘက်ကိုရောင်းမှအစိုးရကိုအခွင့်မပေးဘဲနဲ့ရောင်းတဲ့ဟာဝင်ဝင်သူတို့ဟာဒီတို့ချင်းရဲ့ဝင်ငွေပိုကောင်းတယ်မို့ဒါကြောင့်မို့ဘတို့အတွက်မှအကျိုးမရှိတဲ့အခြေအနေမှာဖြစ်သွားတော့ဘောနော်ဒါအင်မတန်မှရှုပ်ထွေးတဲ့တရားဝင်နဲ့တရားမဝင်ဆိုတဲ့ဟာဘောနော်ဒီကြောက်စင်းကိစ္စတွေရောတခြားတရားစာတာကိစ္စတွေရောတိကိစ္စတွေရောအားလုံးကအပေးအယူဌာနဆိုင်ရာကအစစစ်တပ်ကအစအားလုံးပေါ်အဖွဲ့အစည်းကအစအားလုံးပါဝင်မှတဲ့တဘာဝတရားစာတာကတတော်ကိုရှုပ်ထွေးတဲ့အနေအထားမှဖြစ်နေတာ
ဒီဒေသခံတာဝန်ရှိတဲ့အာဏာပိုင်တွေရောဟလာဒီကုမ္ပဏီပိုင်တွေရောကပေါင်းပြီးတော့ဟိုတချို့ကိစ္စတွေမှာတရားမဝင်လုပ်နေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်လာရှိပါတယ်ဥပမာနောက်တစ်ခုကဒနိတ်ကင်တိုင်းသားခေါင်းဆောင်တချို့ကလည်းဒီလုပ်ငန်းမှာပါဝင်ပတ်သက်နေတယ်ဆိုတာလည်းကျွန်တော်ကြားတယ်ဘယ်လိုမျိုးဒီအရာပတ်သက်ဆက်နွယ်မှုရှိပါလဲ
အဓိကဟုတ်တယ်ဒီခဏပြောတဲ့ပြဿနာကအကြီးဆုံးအင်ရှင်လုပ်တဲ့ဟာတော့ဒါဘခုကနဲ့ခွင့်ပြုချက်လုပ်ထားတဲ့ကုမ္ပဏီကြီးကအကြီးဆုံးမနော်ပေးဖွဲ့တဲ့ဖြစ်ဖြစ်လက်နဲ့ကင်တဲ့ဖွဲ့ဖြစ်ဖြစ်လက်နဲ့မကင်တဲ့ဖြစ်ဖြစ်အတိတ်ကကုမ္ပဏီကနဲ့ပါမစ်ပေးထားတာဟာပါဝါအမြင့်ဆုံးပေါ့အခုပြောမဆိုလို့ဥပမာအတိတ်ကပြောမဆိုမြတ်ရမုံကုမ္ပဏီတို့ပါတော့ပေါ့နော်လင်းလက်ဝင်းတို့အခုခေါ်တဲ့ရေမစေးချာတဲ့သူကိုပြစ်တတ်တဲ့အတဲလုံးချုံရဲတာဝန်ယူတဲ့စစ်တပ်ကပြစ်တတ်တဲ့ဟာမျိုးအဲမျိုးကုမ္ပဏီကအင်မတန်မှပါဝါရှိတဲ့ကုမ္ပဏီတွေဖြစ်တယ်အထဲမှာရှုပ်ထွေးတဲ့ဟာတွေအများကြီးရှိတာပေါ့နော်ဒီ
အဲ့တော့အခုပြောသွားတဲ့အထဲမှာပါတဲ့ဒီကုမ္ပဏီခုနကကိုစာကြီးပြောသွားတဲ့ကုမ္ပဏီတွေရလေသူတို့ရဲ့နောက်ကွယ်မှာဒီမြန်မာတပ်မတော်ပေါ့စစ်တပ်ရဲ့အကြီးအကဲတွေနဲ့ဟလာပတ်သက်ဆက်နွယ်မှုတွေရှိနေတာပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာ holding company ဆိုတဲ့အကျိုးတူဥပိုင်ကုမ္ပဏီတွေကအများစုကအရင်တုန်းကဒီစစ်တပ်အစိုးရကိတ်မာထူထောင်ထားတဲ့ခါသူတို့ကရခိုင်လုံးအများဆုံးကသူတို့ရဲ့ဥပိုင် limited တွေဖြစ်နေတယ်။နောက်ပြီးတချို့ကြံတဲ့ခါလဲသူတို့လည်းဆက်ဆက်တဲ့အဲဒီစီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေပေါ့နော်ဒီရတဲ့အကြီးစားတက်ထုတ်သွင်းကုမ္ပဏီတွေဒါဆိုအများကြီးသူတို့လည်းဆက်ဆက်တဲ့ခါရှိတာပေါ့တော့ဒါကြောင့်မို့ဒီဟာကာကွယ်ဖို့အတွက်ကအင်မတန်အရေးကြီးတယ်ဖက်ကမခခနဒီစစ်တပ်နဲ့ရေးတဲ့လုံခြုံရေးယူတဲ့ဟာနဲ့ဒီတာမန်ရေးမစေးကောက်တဲ့ဟာဒီအဲသူတို့မှပြစ်တတ်မှတေဆုံးလာတို့ဂျင်းပြူမှတေဆုံးလာတို့ဟာခဏခဏဖြစ်တဲ့ဟာတွေအားရအများကြီးဆက်ဆက်တာပေါ့တော့ဒီအပိုင်းက
အခုလို့ဟာလာတယန်ဇာတထုတ်ယူတုံးဆွဲမှုတွေကြောင့်ဒီတဘာဝပေါင်းဝင်ခြင်းပေါ့ ရာသီဥတုကအစပေါ့ဘယ်လိုမျိုးဆိုးကျိုးတွေနဲ့ရင်ဆိုင်ရတာရှိလဲတစ်ချင်းဒီနေမှာ
ဒီကိစ္စနဲ့ပတ်သက်ပါတဘာဝတရားစာတာကိုစီးမဲ့အကမ်းနဲ့စီးစနစ်မကျထုတ်ယူသုံးဆွဲတဲ့အတွက်ကြောင့်တဘာဝတရားစာတာကဝမကျောက်စင်းအချိန်တူအတွင်းခက်နေနဲ့ကုန်သွားတယ်တဘာဝပတ်ဝန်းကျင်ဆိုင်ရာဆိုလို့ချင်းအင်မတန်မှမြင့်တဲ့တောင်လေးက၄လ၅လအလောက်ဆိုရင်ခြိုင်ဝန်းနဲ့ဖြစ်ကုန်တယ်နောက်ပြီးမြေချောင်းအင်းအိုးရိုးချောင်းကိုကြီးလိုက်တစ်ဖက်ရေဖြိုထားသလိုပဲအခုတရုတ်ကိုအခြေအနေဆိုးတဲ့ရေထုညဉ့်ညံ့မှုတွေခဏခဏမိုးတွေမှဆိုလို့ချင်းရေကြီးတယ်အဲဒီဖက်ကမြို့ကိုရေလွှမ်းမှုနဲ့နောက်ပြမချင်းပြူတဲ့ဟာမိုးရိမ်းမှာဆိုခဏခဏတည်င်းထဲမှာတည်တဲ့အတိုင်းဒီချင်းပြူမှမြေပြူမှလူတည်တဲ့ဟာတွေဖြစ်တဲ့အကြီးမားဆုံးတဘာဝပတ်ဝန်းကျင်ဖြစ်စီတယ်မှာတပြိုင်တည်းမှာလူမှုရေးပြက်တတာတဲ့အများကြီးဖြစ်ပေါ်နေတယ်သူရှိရတဲ့မိုးရေးဆေးဝါးကအစပေါ်တော့ဒီလောင်ကစားကအစလီမှုဆိုင်ရာဒီကျူးလွန်မှုကအစခဏခဏတင်မတဲ့ဟောပါတကက်ကိုပြစ်မှုနဲ့ရင်ဆိုင်နေရတဲ့ဟာတို့ကအခြေအနေဆိုးတဲ့အခြေအနေဖြစ်တယ်ပေါ်တော့တပြိုင်တည်းတစ်ပတ်ဒီပြတနာပဋိပက္ခဆိုတဲ့ဘိုးတွေးမှဒီကုမ္ပဏီအချိုးအမြတ်ကိုကြောက်စင်းရဲ့တဘာဝတရားစားတဲ့အချိုးအမြတ်ကအကြီးအကဲတည်းရဲ့ဟာအားလုံးပေါ့အကြီးအကဲဆိုတော့အားလုံးအကြီးအကဲနဲ့ဆက်ဆက်တဲ့ဟာကြတော့တရားတွေကပွေဖို့အတွက်ကခဏခဏဒီဘီရင်းစစ်တွေကအများကြီးဆက်ဆက်တာပဋိပက္ခဖြစ်ပေါ်စေတဲ့ဟာဒီကြောက်ပြတ်ထုတ်လို့မို့တွေ့နေတော့ကိုဆက်ဆက်နေတဲ့ဟာဒီပေါ့ပြတနာတော်များတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြချင်တယ်ဘောနော
်ဟုတ်ကဲ့အဲ့တော့အခုဂျီရင်းစစ်နဲ့ဆက်ဆက်တယ်လို့ပြောသွားတော့ကျွန်တော်တခုမေးချင်တာကဒီတယံဇာတထုတ်ယူသုံးဆွဲမှုနဲ့ဒီကချင်းပြည်တွင်မှာဖြစ်ပွားနေတဲ့စစ်ပွဲတွေဟာဘယ်လိုဆက်ဆက်မှုရှိနေလားမို့လို့လဲခင
်အများကြီးဆက်ဆက်တယ်ဆိုတဲ့အထင်ပါတာတခြားပြည်ထနာဖြစ်လာရတဲ့အကြောင်းရင်းကတက်ပွဲဖြစ်လာရတဲ့အကြောင်းရင်းအများကြီးရှိတယ်အဲ့ထင်မှဒါကတခုတကယ်အကိုအကြီးမားဆုံးအကြောင်းပြချက်ပေါ်တော့ပြောလို့ဆိုရင်ဒါလည်းတခုအပါဝင်ဖြစ်တဲ့ဒီကြောက်စင်းကိစ္စတဘာဝပြန်စားတာထုတ်ယူမှုဒုံဆဲမှုဟာဒါအတိတ်ကအဖြစ်ဒီကျွန်တော်တို့ပြည်ထောင်စုဆိုတဲ့နာမည်ခံနေဖြစ်နေတော့ကဒါဖက်ဒရယ်စီမံခန့်ခွဲရေးတဘာဝပြန်စားတာကိုဟိုဒီပိုင်ဆိုင်ခွင့်ရေးစီမံခန့်ခွဲပိုင်ခွင့်ရေးအခွင့်ဘန္ဒာခွဲဝဲဒုံဆဲခွင့်ကဘာမှမရှိဘဟုထိ ंछ ုံမှုစနစ်အောက်မှာပဲဖြစ်တဲ့အချိန်မှာကြောက်ဒါတော့အများကြီးကိုပြည်ထနာကိုဖြစ်ပေါ်စေတဲ့အပိုင်းကိုဒါအုတ်ချုပ်ဖွဲ့စည်းပုံချေခံဥပဒေနဲ့စီမံခန့်ခွဲမှုမှာဒီထောက်စုကအခြေမခံပဲနဲ့အားလုံးကဒီဘခုကနဲ့လုပ်တဲ့အတွေ့အကြုံကဒါတတော်ကိုပြိပခါကိုဖန်တီးရရောက်လာပါတော့ဒီကိစ္စနဲ့ပတ်သက်ပြီ
းဒီတယံဇာတကချင်ပြည်မှာထုတ်ယူသုံးဆွဲမှုကကချင်ဒေသခံတွေရောအကျိုးခံစား권မရဘူးလားခင်ဗျအခုလိုလိုစမ်းပ
ါခြုံမဲပြောမလို့ဆိုရင်တတော်ကိုဒါအကျိုးနည်းတယ်လို့ပြောရမယ်ကချင်ဒေသတမကပုဗ္ဗမပြည်တပြည်လုံးကအကျိုးခံစားခွင့်တိမရှိတဲ့အပိုင်းမှာရှိတယ်တရားပြောအာဒီရေမစဲကောက်လာတော့အငေစားအာချုပ်စင်းလုပ်ငန်းလုပ်တဲ့ဟာဒီပွဲစားလုပ်မှနည်းနည်းကြာနေမှာတကယ်အကျိုးခံစားခွင့်ကိုလုံးဝမရှိတော့ချုပ်စင်းထဲမှာဒီအဆင် Greek ABC ဆိုဒီအထိတမထားရခရှိတယ် A နဲ့ B ဒီအရေးအချင်းရှိတဲ့ချုပ်စင်းအရေးအသွေးရှိတဲ့ချုပ်စင်းကကချင်ပြည်နယ်မှာတည်ယူပို့ဆောင်ခွင့်ရောင်းဝယ်ဖောက်ကားပိုင်ခွင့်မရှိဘူးဖမ်းလို့ရတဲ့အချင်းပြည်ဒါဆိုဒီနေထဲမှာရှိတဲ့လူကကြောက်စင်းထွက်တဲ့နေရာထဲမှာရှိတဲ့လူတွေကတခိုးတကိကိုတရားမဝင်တဲ့ဟာဒါအထူမတစ်ဖြစ်သွားတာဘလို့ဒီအပိုင်းကဘဟုကခွင့်ပြုလိုက်တဲ့ဟာပဲအားလုံးကဒီတေယူပို့ဆောင်ခွင့်ရှိတယ်နေပြည်တော်အင်ပီရီယာမှာပဲလုပ်ပြီးခွင့်ရှိတယ်တရားတွေကတရားဝင်တကိအချိုးမရှိအောင်လုပ်ထားတဲ့အပိုင်းအဲဒါတကိကိုလက်ရှိရဲ့ဖွဲ့စည်းပုံချေခံဥပဒေအရဘလို့
ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကုစားကြီးနေလဲအကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်တော်ဒီအပိုင်းနဲ့တဘာဝတရားစာတဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီအခုကအင်မတန်မှအရေးကြီးတဲ့ငင်းချမ်းကြီးဆွေးနွေးတဲ့အချိန်နိုင်ငံရေးဒေါအောင်ဆန်းစုကြည်ရဲ့လည်းနိုင်ငံရေးဆွေးနွေးဖို့အတွက်ငင်းချမ်းကြီးကိုဟိုပြုတ်လုတဲ့အချိန်မှာဆွေးရတက်လက်ထမှာဒါတဘာဝတရားစတာကိုစီးမဲ့ကမ်းမဲ့ပြဿနာကိုပုံမူကြီးထွားစေတဲ့ဟာတော့ယာယီရက်ဆိုင်ထားတာကအကောင်းဆုံးပဲဆိုရခါကျွန်တော်ပြောချချင်တယ်နောက်ပြီးမှဒီတဘာဝတရားစတာအရင်နေ့ထုတ်ပြုတ်တုံးဆဲမှုအနေနဲ့ပြည်ထောင်စုကိုဖက်ဒရယ်ကိုအခြေခံပြီးနာဖက်ဒရယ်စီမံခန့်ခွဲပိုင်ခွင့်ပိုင်ဆိုင်ခွင့်အဲ့ဒီဘလို့အခွန်ဘန္ဒာခွဲဝဲတုံဆွဲပိုင်ခွင့်ဒီအခွန်ဘန္ဒာကိုကုပြည်နေကုနေရမှာပညာရေးကျမ်းမာရေးအတွက်အစ်မင်းအောင်ဘလို့ထုတ်ယူတုံဆွဲမဲ့ဆိုတဲ့အပိုင်းကိုအများကြီးစဉ်းစားလို့ရှိရင်ကရေရှည်တည်တန့်ခံရတဲ့ငင်းချမ်းကြီးရေရှည်တည်မတ်တန့်ခံရတဲ့ဖွင့်ဖြူရေးကိုအများကြီးလုပ်ယူနိုင်တယ်ဆိုတဲ့ခါပေါ်လစီပိုင်းကိုအများကြီးစဉ်းစားခိုင်းစေချင်တယ်ပေါ့နော်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်တွေကိုဒီည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9နိုင်ခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်နဲ့ကဘာတလွားထူးခြားဆင်းရဲသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ရတော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းဆောင်အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမှာပါ။တော်ရရှင်တွေအတွက်မြန်မာသတင်းတွေတစ်ပုတ်နဲ့လည်းမြစ်တာဒေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျလို့ပါဆိုပြီးစာရေးလာကြတဲ့တော်ရရှင်ရဲ့စာတို့လေးတွေကိုပြောပြပေးကြပါမယ်။နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်။ခင်မာချီကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်။ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ်။VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်အခုရင်သောရရှင်တွေကိုနောက်တိုင်းတီလီတပုတ်နဲ့ဖျော်ပြပေးပါဦးမယ်ရှင်American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ကျန်းမြောက်တေးတပြား This House is Not For Sale တေးတပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This House is Not For Sale ဆိုတဲ့တစ်ချင်နဲ့ဖျော်ပြပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဒိဗေရပါတယ်ဒီတေးတပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ Lead Guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမဆုံးတေးတပြားပါပြီးတော့သူတို့ရဲ့ Lead Guitar သမားဖြစ်တဲ့ Phil X ပထမဆုံးပါဝင်တိခတ်ပေးတဲ့တေးတပြားလည်းဖြစ်ပါတယ်ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောကြရတဲ့အများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နေကက်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ် This heart, this soul, this house is not for sale. ဒီတချင်ဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘဲဘော်အကောင်ဆုံးတေးတပြား200ချင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေတွေထဲအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့ခုလိုမျိုးအကောင်ဆုံးတေးတပြားရှင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခုတေးတပြားအပါဝင်ရက်ပိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလေးဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လေးဖြစ်တဲ့ This House is Not For Sale ကိုနားဆင်ကြည့်ပါအောင်နော် People more than got a story to tell This house is not for sale. We have to say that ဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ဘယ်လိုထင်တယ်လဲဆိုတာအခုဆက်ပြီးတော့ပြောပြပေးပါမယ်နော်ငွေမိုးသိန်းဆိုတဲ့ အဲ့တော့ဒေါ်စုကိုစကားတစ်ခေါက်လောက်မေးချင်ပါတယ်။အန်ဂျီကပြောပြောနေတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့အခါတပါတီစနစ်နဲ့သွားမှာလား၊ဖွဲ့စည်းပုံကိုအခြေခံပြီးတော့သွားမှာလား၊ဘယ်ပုံဘယ်နည်းနဲ့သွားမှာပါလဲဗျာ။၂၀၁၀ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာလေးစားရပါမယ်လို့သောရရှင်ငွေမိုးသိန်းပြောနေပေမယ့်လေတန်းလွင်ဆိုတဲ့ Facebook ပေးရတဲ့ကတော့ပြည်သူ့ကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်လို့၂၀၁၀ဖွဲ့စည်းပုံကိုပြင်ဆင်မှရမယ်လို့ပြောလာပါတယ်။
ထောက်ရှိဖွဲ့စည်းပုံဆိုတာပြည်သူ့ကိုယ်စားလှယ်နဲ့ရေးဆွဲထားတဲ့ဥပဒေလေပြည်သူလူထုကရွေးချယ်တင်ပြလိုက်တဲ့ပြည်သူ့အစိုးရကပြည်သူလူထုအကျိုးရှိမဲ့ဥပဒေတွေနဲ့အစားထိုးပြင်ဆင်ရမှာပါပဲဒါကိုကန့်ကွက်တဲ့သူတွေကတော့သူ့အပါတွေနဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မှာဆိုလို့ကာဝန်နေတာလို့ထင်ပါတယ်။သောရရှင်ဝင်းအောင်ကလည်းနိုင်ငံတော်အနေနဲ့လမ်းကြောင်းနဲ့ကိုင် စဉ်ဖို့ပါ။အဲ့ဒီကိစ္စကိုလက်ရှိအစိုးရအဖွဲ့အစည်းတမရော်တိုင်းရင်းသားအဖွဲ့အစည်းပြည်သူလူထုအားလုံးတညီတညွတ်ထက်ပေါင်းစည်းမှသာဒီမိုကရေစီဆိုတဲ့နိုင်ငံတော်သစ်စီကိုရောက်နိုင်မယ်လို့ကျွန်တော်မြန်မာပြည်သားတဦးအနေနဲ့အသိပေးပြောကြားချင်ပါတယ်ဗျာ
။ဒါကတော့တော်ရရှင်နေဒီ2008အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်တင်လားဆက်ပြီးတော့ထားရှိတင်လားသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုပြောသွားတာပါနော် Facebook ပေါ်ကတော်ရရှင်မြင့်သိန်းဦးကသူစဉ်းစားမိတဲ့အပိုင်းကထောက်ပြပါတယ်အများနဲ့မတူတဲ့ရှုထောင့်ကပြောထားတာမလို့အစိတ်ဝင်စားစရာကောင်းပါတယ်ရှင
်ဆွတ်တော်ဆိုတာပြည်သူလူထုရွေးချယ်ထားသူတွေသာထိုင်ရမယ့်နေရာမှာတတ်ခါထုတ်ပြီးသူတို့စိတ်ကြိုက်ရတဲ့ဖွဲ့စည်းပုံကိုခုတော်လုပ်ပြီးဝင်ထိုင်နေတဲ့သူတွေကတော့အမြဲကန့်လန့်တိုက်နေမှာပါအခုကိစ္စကဖွဲ့စည်းပုံနဲ့ညီပါတယ်ဘာကြောင့်လဲဆိုရင်ပြည်သူနဲ့မျိုးသားပေါင်းမှပြည်တော်စုလွတ်တော်ဖြစ်တာကြောင့်ပြည်သူနဲ့မျိုးသားလွတ်တော်မှာလုပ်ပိုင်ခွင့်ရှိတာကိုပြည်တော်စုကအလိုလျောက်လုပ်ခွင့်ရှိတဲ့သဘောပါပဲ
။အငြိမ်းစားစစ်မှုထမ်းဟောင်းတူဦးပါဆိုတဲ့တော်ရရှင်ကတော့ဒီကော်မရှင်ကအတိုင်းပြည်အတွက်အကျိုးရှိမှာပါလို့သူရဲ့အပြုသဘောဆောင်တဲ့အမြင်ကိုပြောပါရယ်
။သူရဦးရွှေမန်ကော်မရှင်ကဆက်ရှိနေနေရင်တိုင်းပြည်နဲ့နိုင်ငံသားပဲဖြစ်ဖြစ်အစိုးရနဲ့ပြည်တော်စုလွတ်တော်အတွက်ပဲဖြစ်ဖြစ်တခုခုတော့အကျိုးရှိအောင်သူ့အနေနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်ပါရယ်။သူ့မှာမြင်မာတဲ့အတွေးခွန်နဲ့အရေးချင်းရှိတယ်လို့ယုံကြည်ပါရယ်။
တော်ရရှင်ကွမ်ဆန်ကတော့ဒီဥရေရေးရနဲ့အထူးကိစ္စရညာလေးလာသုံးသက်ရေးကော်မရှင်ဆိုတာဘလို့လုပ်ငန်းတွေကိုကင်တွယ်မှလဲသူအတွေ့ရအကျဉ်းနေပုံကိုပြောလာပါတယ်ရှင်
မြန်မာစကားလုံးတွေကိုအိဗယ်ဖွင့်ဆိုခြင်းတော့ဖွင့်ဆိုပြီးအမျိုးမျိုးယူဆလို့ရတာကြောင့်ရှုပ်ထွေးနေတာပါဒီတော်စုလွတ်တော်ဥရေရေးရနဲ့အထူးကိစ္စရညာလေးလာသုံးသက်ရေးကော်မရှင်ဆိုပြီးဖွဲ့ထားတယ်ဆိုရင်အထူးကိစ္စဆိုတဲ့စကားရရဲ့အိဗယ်ကဥပဒေရေးရနဲ့လဲဆိုင်မယ်အထူးလဲဖြစ်ရမယ်ဆိုတဲ့သဘောဒါဆိုရင်လွတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအထူးကိစ္စမျိုးပါလာရင် အဲ့ဒီအဖွဲ့ကလိလာမင်းတုံးသက်မင်းဆိုပြီးဥပဒေတော်အတည်ပြုပြတ်ထမ်းပေးလို့တော့မရဘူးထင်ပါတယ်အကြံပေးပုံစံမျိုးလားလိုအပ်ချက်အရသမရနဲ့လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကတည်တံ့ဖွဲ့စည်းထားခြင်းမျိုးလားဆိုတာဖွဲ့စည်းပုံခုံရုံးဆုံးဖြတ်ချက်ကြားမှာသိနိုင်မယ်ထင်ပါတယ်ဒါကတော့ဘိုးချုပ်ကြီးဟောင်း
သူရဦးရှင်နဲ့ဦးဆောင်တဲ့ကော်မရှင်တက်တန်းတို့ဘုကံွက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တော်ရရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုVOA Facebook စာမျက်နှာမှာလာပြီးတော့ပုံမွင့်လင်းလင်းရေးလာကြတာတွေပါတော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်တော်ရရှင်နေကိုမြန်မာတဲ့ချင်းတဲ့ဘုံနဲ့ထပ်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ် ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြတ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းရူဆချက်တွေရင်ဖွင့်လာရေးရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိ ချက်ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့မြန်မာဒေသစ်တော်ရရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတလေတပုတ်နဲ့ဖြောပြေးပေးကြပါရစေ။ရဲရောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မို့ရဲရောင်တည်ဆူထားတဲ့တချင်းလေးနဲ့ဖြောပြေးပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေသပြားတွေကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေသပြားတွေကအသက်သွင်းပေးပါဆိုတဲ့တချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ไอ้ด้วยกองเปียงเพชรเนเพชรนายเกยยายากูเลยเอาซอเพชรเนควิปิวเปยเมเนรอตีมาบายายากูเมเนเปดอมามานายชิงเกบะบูเนละควบโบเวตีดาบายายากูเมเนตะตะตะด้วยเนเนเลยมะซานาเบบูညောင်းလေးချက်တွေအားလုံးနေရဲ့ပြသွားပြီမြင်ပြောနေလားခုနေတော့ခဲ့တဲ့စကားကြောင့်ငါသိသိသွားပြီငါမယုံနိုင်သေးဘူးနေဝလက်ခင်တာသူပါဘာပွားမရှိသူတမင်းချက်တို့ခုစကွင်းပေးပါလားအချက်ကိုကိုဝဲချသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုသက်သွင်းပါ
ကျေးရအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြားရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းငါနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအလုံးရှင်လန်းချမ်းမြေ့ကြပါစေ
။ဒီနေ့အမလက်ကြောင့်ထင်းကားတွေ့မြင်လေ။ချိန်မေးလို့တိတ်ဆိတ်စွာငိုနေမှာ။ဒုနရီကွာဝင်လို့နေပစိတ်ခွဲ။ဒီမေးပဲပြေးကြောက်တာလို့နေတာ။မင်းမေအရာရာတွေအားလုံးနေတဲ့လွင်သွားပြီမြင်ကြော်နေလားခုနေပြောခဲ့တဲ့စကားကြောင့်ငါသိသိသွားပြီငါမယုံနိုင်သေးဘူးနေဝလက်ခင်ချသူပါဘာမှမကြည့်သူတည်းမင်းချစ်တို့ခုစွခွင့်ပ
ဒီနေ့တော့စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတတ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ပြည်သူတွေကိုလှုပ်ချင်သလိုလှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေတ်ကုန်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
မလာတရနေကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတရနိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထောင်ခံပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်အာလိုနီ လွတ်တော်မှာအတီးပြလိုက်ပြီးမကြခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ်အခုဥပဒေကတော့အရင်ရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမယ့်ဥပဒေဖြစ်သလိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြဋ္ဌာန်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေတန်ဘလောက်ဆောင်ရမယ်ဆိုပြီးပြဋ္ဌာန်းပေးတဲ့ဥပဒေမျိုးဖြစ်လ
ပြည်ဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်။အခန်း၃သက်ဆိုင်ရာဝန်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်၅သက်ဆိုင်ရာဝန်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတည်ဆဲဥပဒေနှင့်အညီမှတပါညီတုကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်ညီတုကိုမဆိုကာကွယ်ပေးရမည်။ကာကွယ်ပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေယာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအနည်းဆုံးသက်သေနှစ်ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါသည်တားမြစ်ချက်များအခန်းမှာတော့ပုံမှခွန်ညီသူမတည်ဆဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှာတပါစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှရှိညီသူမတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမရသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိုက်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံတောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလို့ရအစရှိသဖြင့်ပြထန်းထားပါ
ဒီပြထန်းချက်တွေကိုမလိုက်နိုင်ရင်ရဲဓမ္မမို့ဝင်းဌာနတာဝန်ရှိသူတွေကိုထောင်နဲ့6လကနေ3နှစ်အထိအပြင်ငွေတံပါချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်တွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံဥပဒေပုံမှန်154နဲ့အညီချက်ချင်းအရေးယူဆောင်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်စစ်အပြည့်ရှိကြောင်တွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေတံပါချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ
်ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်တွေမှာအခြေအတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်ဥပမာလုံခြုံရေးအရာ လိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်ဂျားပြတ်နားထောင်မယ်စရစ်အချက်တွေမှာဖြစ်ပါတယ်အဲ့ဒီအတွက်NLD ဘက်ကနေပုံမှန်ရှင်းမှာညီသူများတည်ဆဲဥပဒေနှင့်အညီခွင့်ပြုမယ်ခွင့်ပြုချက်သို့မဟုတ်ဝယ်ရန်တစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်တည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆို ri ma lou ja ne so de tabor ba be a thu cha song ka ro di pya than chat ba poun ma ri ne pat tapi chu lon khan ya de lo tin ne pi du ri ga tai cha la yin win ji thana ha yat paung 30 twin a chang pyan cha ya me so da be phit ba de po bi adika cha da ga yes khan ko twa tai yin twa bi tadin pe yin yes khan mu ha poun ma 154 ne ani a mu phwin ye yu saung ywe pe ya me a da ko a chang me pyat kwe yin thong
တနစ်ကနေငားနှစ်အထိခြားခံရမယ်ဆိုတာပါပဲချုပ်ကြီးပြောရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်လက်ထက်မှာအခုလိုဒီမိုကရေစီစံတဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်သလိုဖမ်းမယ်ခဏဆိုပြီးခ
ဒီလိုလိုနေနဲ့တရားဥပဒေအကာအကွယ်စောင့်ရှောက်ဘယ်လောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပါ
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
ပါရရှင်ပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်ပြည်သူလူထုအကျိုးစီးပွားကိုအခြေခံနဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတစ်ရပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ် 2021ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီတွေတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပေါ် VOAတော်ရရှင်တွေဘယ်လိုမြင်ကြပါသလဲအခုနိုင်ငံရေးပါတီတွေထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင် ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို9932386999လေး email လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
အင်္ဂါနေ့ညတိုက်ရိုက်တွေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရစီရှင်အခုတော့အထူးခြားဆံပြသတင်းများအစီအစဉ်လှက်ပါဒီတစ်ပတ်မှာတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာဘရာဇီးဆမ်ဘာအကကြောင်းတွေပါဝင်ရှင်ပြိုင်ကြတဲ့ဒီ Carnival ပွဲတော်ကြီးတစ်ခုကိုတုံးရက်တာကျင်းပခဲ့ကြပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်နီးမှာရေခဲပြင်စကိတ်စီးပြီးတော့စပွဲအတွင်တင်းတင်းရိုက်ခဲ့ကြပါတယ်အခုလိုထူးခြားဆံပြသတင်းတွေကိုမခင်ပြူထွေးနဲ့ကိုငင်းချင်းတို့တင်ပြပေးပါလိမ့်မယ်ရှင်
Brazil နိုင်ငံ Rio de Janeiro မြို့မှာ Brazil Samba အကကြောင်းတွေပါဝင်ရှင်ပြိုင်ကြတဲ့ Carnival ပွဲတော်ကြီးတစ်ခုကိုတုံးရက်တာကျင်းပကြပါတယ်။ပါဝင်တဲ့အကကြောင်းတွေဟာရိုးရာပုံမြင်တွေကိုအကတွေတချင်းတွေနဲ့ပုံဖော်ကြရတာဖြစ်ပြီးတော့အနည်းဆုံးအလပြရင် 6 စီးလောက်အသုံးပြုပါတယ်။အနိုင်ရရှိတဲ့သူဟာစုဖလားကြီးကိုကန်မြောက်နိုင်မှာဖြစ်တယ်လို့ပါတီအကြီးအကျယ်ကျင်းပပြီးတော့တစ်နှစ်လုံးအနိုင်ရတဲ့အကြောင်းကိုကြွားနိုင်မှာပါ။ အခုလို Carnival ပွဲတော်ကြီးဟာဆမ်ဘာဒရုံးနေရာကိုဥတီသွားကြတာဖြစ်ပြီးကြီးစုသူပေါင်း 9000 ကျော်နဲ့ရုံးမြင့်တန်ကြားကနေကြီးစုတဲ့သူကတန်းတဲ့ချီပြီးရှိပါတယ်။ဒီနေ့ကျင်းပတဲ့ပွဲမှာတော့မတော်တဆဖြစ်ရက်နှစ်ခုရှိခဲ့ပြီးလူအနည်းဆုံး 30 လောက်ထိခဲ့တဲ့နေရာတွေရခဲ့ကြပါတယ်။ကပြတဲ့ကားပေါ်ကဆင်ပြူကြတဲ့ဖြစ်ရက်အပါအဝင်ဘေးကရက်ကြည့်နေတဲ့သူတွေကိုကားနဲ့ဝင်တိုက်မိတာလည်းဖြစ်ခဲ့ပါတယ်။ဘရာဇီးနိုင်ငံကဆမ်ဘာစီတမ်းလက်လက်ပွဲတွေနဲ့ လမ်းပေါ်က ကပွဲတွေ ကို blue cross လို့ ခေါ် ကြပြီးတော့ထောင်ထောင်ချီတဲ့လူတွေဟာလမ်းပေါ်မှာပဲပျော်ပျော်ရွှင်ရွှင် ကာကွယ်စားတောက်ကြပါတယ်။ အဲ့ဒီအတွက်ကြောင့်လည်းနိုင်ငံတကာကခီးသွားဧည့်သည်တွေတန်းတဲ့ချီလာရောက်လက်ပတ်ကြပြီးတော့စီးပွားရေးအတွက်လည်းလိုအပ်တဲ့ဒေါ်လာတန်းပေါင်းများစွာကိုရရှိစေတာပါရှင်။
Spain နိုင်ငံကနေရီကျွန်းပေါ်မှာလဲလော့စ်အိန္ဒိယန်ကိုဆိုတဲ့ကာနီဗယ်ပွဲတော်ကိုလဲဆင်နွှဲခဲ့ကြပါတယ်။ဒီပွဲတော်မှာဆင်နွှဲတဲ့သူတွေကအင်းကြီးအဖြူ၊ဘောင်းမီအဖြူတွေကိုဝတ်ဆင်ထားကြတာဖြစ်ပြီးတော့ ပေါနာ ဖြူရောင်တွေလဲအချင်းချင်းဖြန့်ပတ်ကြတာပါ။Days of the Indians ထာနေအိန္ဒိယန်ရဲ့ပွဲတော်နေလို့အဓိပ္ပာယ်ရတဲ့ဒီပွဲတော်ဟာကန်နရီကျွန်းကနေလက်တင်အမေရိကန်နိုင်ငံတွေကိုရွှေ့ပြောင်းပြီးပြန်လာတဲ့အခါမှာတော့ကျွဲဝချမ်းသာလာတဲ့အထိမ်းအမှတ်နဲ့ဆင်နွှဲကြတာလည်းဖြစ်ပါတယ်။နောက်ထပ်နာမည်ကြီးလူသိများတဲ့ကာနီဗယ်ပွဲတစ်ခုကတော့စပိန်နိုင်ငံအနောက်တောင်ဘက်ကမ်းခြေမြို့လေးဖြစ်တဲ့က ဒီနေ့ကျွန်တော်တို့ဗီဒီယိုကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးဒီသတင်းတွေမျိုးမှာဘရာဇီးစံပါအကကြောင်းတွေပါဝင်ရှင်တန်ဒီစီကနေနိုင်ငံတကာခီးသွားဧည့်သည်တွေနဲ့အများကြီးလာရောက်ကြတဲ့အတွက်ဟိုတယ်အခန်းတွေကိုလည်းလာပေါင်းများစွာကြိုတင်မှာကြားထားရပါတယ်။
ဒီကနေ့အမှုပညာပြလိုက်မှာအမှုပညာရှင်အိဗရာဟန်ပွင့်ချီဗက်တယောက်တန်ချိန်ဆက်မတန်လေးတဲ့ကြောက်တုံးကြီးရဲ့အလဲကြောက်တုံးထဲမှာတပတ်ကြာဝန်ထိုင်ပြီးတဲ့နောက်ပြန်ထွက်လာခဲ့ပါပြီ။ပြီးခဲ့တဲ့သတင်းပတ်သူဝန်ထိုင်တဲ့အချိန်မှာဘယ်လိုအခြေအနေရှိသလဲဆိုတာကို AFP ကမေးမြန်းတဲ့အခါမှာတော့သူဟာလူတွေရဲ့အာရုံစိုက်ခံရမှုဘယ်လိုလုပ်ရမလဲဆိုတာအမြဲကြံစီနေခဲ့တယ်လို့ပြောပါတယ်။ကြောက်တုံးနှစ်တုံးကိုအလဲကထက်ချန်ခွဲလိုက်ပြီးတော့အထဲကလူပုံစံလှုပ်ထားတဲ့နေရာမှာဝန်ထိုင်နေတာပါ။ အထဲမှာတော့ရေအစားစာနဲ့အသားကြောင့်နင်းငယ်ထားလို့ရတဲ့နေရာလေးလည်းရှိပါတယ်။လာကြည့်တဲ့သူတွေဟာကြောက်တုံးနှစ်ချမ်းကွဲလေးကနေသူ့ကိုလှမ်းပြီးတော့စကားပြောကြပါတယ်။ကြရီလာဖက်ပြတဲ့သူတွေရှိတယ်လို့သူတို့ရဲ့အိမ်မက်တွေ၆ချားစရာကိစ္စတွေကိုလာပြီးတော့ပြောကြတဲ့သူတွေလည်းရှိပါတယ်။သူရဲ့အညစ်အကြေးတွေကိုလည်းဖေးပတ်ဝန်းကျင်မှာထားရတယ်လို့ကျင်ငယ်ကိုလည်းရေးတန့်မှုတွေမှာဆွံ့ရတာပါ။နာ
ရုရှားနိုင်ငံမော်စကိုမြို့အနီးကလူဘာစကီဒေတာမှာရေကဲပြင်စကိတ်စီးပြီးတော့စပွဲတင်တန်းနှင့်ရိုက်ခဲ့ကြပါတယ်။ရေကဲပြင်ပေါ်မှာချောနေတဲ့အတွက်စကိတ်စီးရတာခက်ခဲသလိုပင်ပောင်လုံးလေးနောက်ကိုလိုက်ရိုက်ရတဲ့ကိစ္စကလည်းအင်မတန်ခက်ခဲတာပါ။အေးလွန်းလှတဲ့ရာသီမှာကျင်းပခဲ့တာဖြစ်ပြီးနှင်းတွေကလည်းတဖွဲဖွဲကျနေခဲ့ပါတယ
်။တနင်္လာနေ့ညမှာထုတ်လင်းပေးတဲ့ထူးခြားစံကြားသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးပါမယ်ရှင်
။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သတင်းပတ်တွေအလို့မှာအမေရိကန်သမ္မတဟောင်းဘရက်ကိုဘားမှအစိုးရဟာစုံစမ်းစစ်ဆေးပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာရုရှားကိုဝင်နှောက်ခဲ့တယ်ဆိုတာကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကအတည်ပြုခဲ့တာရဲ့တစိ့တစ်ပိုင်းအဖြစ်စုံစမ်းစစ်ဆေးဖို့သမ္မတထရန့်ကတောင်းဆိုတာပါ။နယူးယောက်မြို့မှာရှိတဲ့ထရန့်တာဝါကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘားမကခိုးယူနှားထောင်ခဲ့တယ်လို့အထောက်အထားမရှိဘဲသမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်ကတစ်စစ်ဆွဆွဲရေးသားခဲ့တာပါ။ဒီအပေါ်မှာသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတော့မစ္စတာထရန့်ရဲ့ဆွဆွဲချက်တွေအလုံးဟာလုံးဝအမှားယွင်းပါတယ်လို့တုံ့ပြန်ထားတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလယ်ပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်ပါတယ်။မိုးဆူးမြို့နောက်ပိုင်းကခြေရွာအတော်များများကိုတော့အီရတ်တပ်ဖွဲ့တွေကသိမ်းယူထားပြီးလို့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြောဆိုထားပါတယ်ကျောင်းနိုင်ငံဘေကျင်းမြို့တော်ကပြည်သူခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကစူးစီးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။အခု2018ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကပြည်တွင်းအထင်ထွက်လို့မှုတန်ဖိုးရဲ့6.5%ခန့်လောက်အထိလိုချင်တယ်လို့တရုတ်ဝန်ကြီးချုပ်ကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောဆိုခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်သိငိထိုက်ကြီးညာပေးခဲ့တာပါရှင်ဒီညာအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Sonya ဖြစ်ပါတယ်ကျွန်မရှားဖောင်ပါ Bio American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ Bio ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.